မြန်မာနိုင်ငံကနိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးအတွက်စုပေါင်းတောင်းဆိုတဲ့လက်မှတ်တွေစုစည်းကောက်ခံနေတာလက်မှတ်ပေါင်း2,000,000ခွဲကျော်ရသွားပြီလို့လက်မှတ်ကောက်ယူတဲ့လှုပ်ရှားမှုကိုနိုင်ငံတကာမှလှုံ့ဆော်လှုံ့ဆောင်နေကြတဲ့အဖွဲ့တွေကအင်္ဂါနေ့မှာကြေညာပါတယ်။ဒီလက်မှတ်ကောက်ယူတဲ့လှုပ်ရှားမှုကိုမြန်မာနိုင်ငံလူ့အခွင့်အရေးနေလို့သတ်မှတ်ထားတဲ့မတ်လ13ရက်နေ့ကစတင်ခဲ့ကြတာပါ။2009ခုနှစ်မေလ24ရက်နေ့မတိုင်ခင်လက်မှတ်ပေါင်း 88,888 ခုရအောင်စုဆောင်ကောက်ယူမယ်လို့ရည်ရွယ်ထားကြပါတယ်။အကျဉ်းကြခံရသူတွေကိုမေ့မထားပါဘူးဆိုတာပြသကြရမယ်လို့ဒီလှုပ်ရှားမှုမှာပါဝင်တဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဂျိုဒီဝီလျံစ်ကပြောပါတယ်။မိမိတို့ရဲ့မိတ်ဆွေနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါ်အောင်ဆန်းစုကြည်နဲ့လွတ်ဖော်ကိုင်ဘက်တွေကိုလွတ်မြောက်မှုငြိမ်းချမ်းရေးနဲ့ဒီမိုကရေစီရေးရဲ့သူရဲကောင်းတွေဖြစ်ဂုဏ်ပြုပြီးသူတို့လွတ်မြောက်ရေးအတွက်လက်မှတ်ရေးထိုးတောင်းဆိုကြဖို့ဂျိုဒီဝီလျံစ်ကတိုက်တွန်းထားပါတယ်။ www.fppn.net ဆိုတဲ့အင်တာနက်ဆာမျက်နှာမှာဖော်ပြထားတဲ့လက်မှတ်ရေးထိုးတောင်းဆိုချက်မှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်အနေနဲ့မြန်မာနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးကိုသူကိုယ်တိုင်ရဲ့အဓိကဦးစားပေးလုပ်ငန်းအဖြစ်သတ်မှတ်လုပ်ဆောင်ဖို့ဖော်ပြတောင်းဆိုထားပါတယ်။